ဘော့စတန်မာရသွန်ဘုံခွဲမှုနဲ့ပတ်သက်တဲ့တန်ရာရှိသူတွေဟာနယူးယောက်မြို့ကိုလည်းပြစ်မှတ်ထားခဲ့တာဖြစ်တယ်လို့နယူးယောက်မြို့တော်ဝန်ကပြောလိုက်ပါတယ်။အဲဒီလူတွေဟာနယူးယောက်မြို့က Times Square ကိုတိုက်ခိုက်ဖို့အတွက်ရည်မှန်းထားတာဖြစ်တယ်လို့လည်းဆိုပါတယ်။တန်ရာရှိသူနှစ်ယောက်ထဲကအသက်ရှင်လျက်ဆက်ပြီးရှိနေတဲ့ဂျော့ဟာစနာယက်ကသူနဲ့သူ့ကိုတမာလန်တို့ဟာနယူးယောက်မြို့ကိုကားမောင်းသွားပြီးတော့ဖောက်ခွဲမှုတွေထပ်လုပ်ဖို့စီစဉ်ထားတယ်လို့စုံစမ်းစစ်ဆေးသူတွေကိုပြောခဲ့ကြောင်းနယူးယောက်မြို့တော်ဝန် Michael Bloomberg ကကြားသာပေးတယ်မှာပြောကြားခဲ့ပါတယ်။ဒါပေမဲ့ April 15ရက်နေ့ကဘော့စတန်ဘုံပေါက်ကွဲမှုဖြစ်ပြီးရပိုင်းအတွက်မှာပဲတမာလန်တည်ဆုံးခဲ့ပြီးတော့ဂျာဟာဟာလည်းဖမ်းဆီးခံခဲ့ရတာကြောင့်ညွုတ်မြို့မှာဖောက်ခွဲမှုတွေလုပ်မဲ့အစီအစဉ်ဟာပြတ်သွားခဲ့တာဖြစ်ပါတယ်2000ခုနှစ်တုန်းကအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000လောက်တည်ဆုံးခဲ့တဲ့ညွုတ်မြို့ဟာပြစ်မှတ်အဖြစ်ဆက်ပြီးရှိနေတော့မယ်လို့ Mr. Bloomberg ကပြောပါတယ်ခင်ဗျာ